မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်အမေရိကန်သမ္မတအသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်နဲ့အတူလာမယ့်၄နှစ်သက်တမ်းဒုသမ္မတတာဝန်ထမ်းဆောင်မဲ့ကမလာဟဲရစ်ဆာဆိုရင်နှစ်ပေါင်း200ကျော်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါဒါပြင်ရွှေပြောင်းမိပါနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်တန်းပြည်ရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုထမ်းဆောင်ပါလေဖြစ်ပါတယ်အမေရိကန်ပြည်အောင်စုတိုင်းမှာဒါကဘလောက်ထိထူးခြားပါလဲအမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာဖို့တည်ကြတဲ့လောက်ရှိနေတဲ့ကမလာဟဲရစ်အကြောင်းကိုတော့ဒီသတင်းပြန်မျိုးသမီးကဏ္ဍမှာရှင်းပြတင်ဆက်ထားပါတယ်ရှင်အမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲနောက်ဆုံးမေးရလဒ်တွေကိုပြည်ဝင်ထုတ်ပြန်မကျင်ညာရသေးပေမဲ့လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကအမှန်ရဖို့တည်ကြတဲ့ထောက်ခံတဲ့အရေးအတွက်ရထားပြီးပြီဖြစ်တယ်လို့မစ္စတာဘိုင်ဒန်ကိုယ်တိုင်ကလည်းနိုဝင်ဘာလ9ရက်နေ့ကအမှန်ရမိန့်ခွန်းပြောကြားခဲ့ပါတယ်။သူနဲ့အတူဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့ရှိနေတဲ့ကမလာဟဲရစ်ကတော့အမေရိကန်ပြည်အောင်စုသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါ။ဒါအမေရိကန်သမိုင်းအတွက်ထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုပါပဲလို့ဟဝိုင်းအခြေစိုက်Asia Pacific Center for Security Studies စုံစမ်းရေးဖော်ထားတဲ့ဆိုင်ရာ Asia Pacific Center ကပေါမောက်ကဒေါ်မီနီဝင်းဘတ်ကအခုလိုပြောပါတယ်
။ဒီဥစ္စာကနေအရန်ထူထားတာပေါ့နော်။ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော် Highest Office United States မှာပေါ့နော်။အဲ့ဒါအမျိုးသမီးဝင်နိုင်တယ်ဆိုတာအရန်ထူထားတာ။အဲ့နောက်ပြီးတော့လည်းတိုက်တိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီအမေရိကန်အမျိုးသမီးတွေကအနှစ်တရာကျော်ကျော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့နော်အမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်ကိုပေါ်ပြီးတော့ထူးတော်ပို့ထူးခြားသွားတာဒီအမျိုးသမီးတစ်ယောက်ကကြတော့သူကအဖြူမဟုတ်တဲ့အမျိုးသမီးသူ့ရဲ့အဖေအမေတွေက immigrant တွေတခြားနိုင်ငံကနေချွေးပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူးခြားတာပေါ့နော
်နှစ်ပေါင်း200ကျော်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုတိုင်းမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးတရားရေးဆိုင်ရာအရာရှိတွေအများပြားရှိနေပေမဲ့လို့အုပ်ချုပ်ရေးပိုင်းမှာတော့အမြင့်ဆုံးနေရာဖြစ်တဲ့သမ္မတအေဂျီတော်မှာသမရဒါမှမဟုတ်ဒုသမရတာဝန်ထမ်းဆောင်မှုရဲ့အမျိုးသမီးဆိုတာတယောက်မှမရှိသေးပါဘူး။ Virginia တပ်သူက Barbara Perry ကအခုလိုပြောပါတယ
်။ Women is the Supreme Court. We have Nancy Pelosi as the Speaker of the House in Congress, but never in the executive branch have
တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေရှိပါတယ်။ Congress လွတ်တော်မှာဆိုရင်လည်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိပါတယ်။ဒါပေမဲ့အုပ်ချုပ်ရေးကဏ္ဍမှာဒုသမရအမျိုးသမီးဆိုတာကတော့ကျမတို့မှမရှိသေးပါဘူး။သမရလည်းမရှိသေးပါဘူး။အမျိုးသမီးဆိုတာအပြင်ပုံမကောင်းမွန်တဲ့ဘဝတစ်ခုရှာဖို့အတွက်တခြားနိုင်ငံတွေကရွှေပြောင်းရောက်လာကြတဲ့မိဘနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်ပါ
။ကမလာဟဲရစ်ရဲ့မိခင်ဟာအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့သူဖြစ်ပြီးထားခင်ကတော့ဂျမေးကာနိုင်ငံကနေပြောင်းရွှေ့လာသူဖြစ်ပါတယ်။ဒီလိုရွှေ့ပြောင်းမိဘနှစ်ပါးကနေကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာသူ့ကိုမွေးဖွားခဲ့တာဖြစ်ပါတယ်။သူရဲ့ပထမဆုံးတက္ကသိုလ်ဘွဲ့ကိုတော့လူမဲချောင်းသူချောင်းသားတွေအများဆုံးတက်ရောက်တဲ့မြို့တော်ဝါရှင်တန်ကဟာဝဲတက္ကသိုလ်မှာရရှိခဲ့တာပါ။အဲဒီနောက်ကယ်လီဖိုးနီးယားတက္ကသိုလ်မှာဥပဒေဘွဲ့ကိုထပ်ယူခဲ့ပြီး2004ခုနှစ်မှာတော့ဆန်ဖရန်စစ္စကိုမြို့မှာအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2010ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ရဲ့ပထမဆုံးလူမဲအမျိုးသမီးရှေ့နေချုပ်ဖြစ်လာခဲ့ပါတယ်။2016ခုနှစ်မှာတော့ဒီပြည်နယ်ရဲ့ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရပါတယ်။ကမလာဟဲရစ်ရဲ့အကြောင်းကတော့အမေရိကန်ပြည်ထောင်စုအကြောင်းကိုအကောင်းဆုံးဖော်ပြနိုင်တဲ့ဥပမာတစ်ခုပါပဲလို့ပေါမောက်ကဒေါ်မီနီဝင်းဘတ်ကပြောပါတယ်
။ကမလာဟဲရစ်ရဲ့ story ရတဲ့ American story လို့ပြောလို့ရတာပေါ့နော်။သူ့ရဲ့မိဘတွေကတခြားနိုင်ငံတွေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်။အဲသူ့အဖေက scholar ပေါ့နော် professor တယောက်ပေါမောက်ကတယောက်ဖြစ်တယ်။သူ့အမေကကြတော့ scientist ပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်။သူတို့ဒီမှာတွေ့ပြီးတော့အင်ဆောင်ကြပြီးတော့ဒီအမည်နှစ်ယောက်ကိုရတယ်ပေါ့နော်ကမလာနဲ့သူရဲ့ညီမလေးတယောက်ရှိတယ်ဆိုတော့ကမလာဟဲရစ်ရဲ့ story ရတော့ American story ပဲဒါဘာလို့ဆိုအမေရိကကများသောအားဖြင့်နိုင်ငံတကာရှေ့ပြောင်းလာပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့ နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်။အဲနောက်တစ်ခုကကြာတော့ကမလာဟဲရစ်ကိုနိုင်ကလည်းရန်ထက်မြက်တဲ့စိတ်ခိုင်မာတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ
်။အသက်56နှစ်အရွယ်ကမလာဟဲရစ်ဟာနောက်လာနောက်သားလူငယ်အမျိုးသမီးတွေအတွက်တော့လေးစားတူယူစရာအားကျစရာရှေ့ဆောင်နမူနာတစ်ခုပါပဲလို့လည်းကျော်မင်းမင်းဘက်ကပြောပါတယ်
။စာနမူနာပေါ့နော်။အဲလိုရှိတဲ့အခါကျတော့အမျိုးသမီးတွေကအော်ငါတို့လည်းဒီလိုဖြစ်နိုင်ပါလားငါတို့နဲ့မဆိုင်ဘူးဆိုတဲ့ဥစ္စာစိတ်တွေပျောက်သွားလိမ့်မယ်နော်ဆိုအဲ့ဒီဥစ္စာအရန်ရေးကြည့်ရဆိုတော့အန်တီတို့အတွက်အမေရိကန်မှာဒီနေ့ကတော့တကယ်ကောင်းမြတ်တော့ပေါ့နော်ကောင်းမြတ်တဲ့အာထူကြတဲ့အာနောက်ပြီးတော့သမိုင်းဝင်နိုင်တဲ့အဲ့ဒီနေ့ပါပဲမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းဒီဥစ္စာစံနမူနာအရန်ကောင်းတဲ့စံနမူနာပေါ့နော်ဆိုတော့အန်တီတို့ကတော့ဝန္တာအားရပါတော့။ဘာ celebrate လုပ်နေကြရတယ်
။ဒီနေ့ဟာတိုက်တိုက်ဆိုင်ဆိုင်နဲ့အမေရိကန်ပြည်တော်စုမှာအမျိုးသမီးတွေမဲပေးခွင့်ရတာနှစ်တရာပြည့်တဲ့နှစ်ဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလ9ရက်နေ့ကမင်းကုန်းပြောကြားတဲ့အချိန်မှာကမလာဟဲရစ်ကတချိန်ကအမျိုးသမီးခွင့်ရလှူရှားသူတွေရွရွချွချွတိုက်ပွဲဝင်ခဲ့လို့ပုံမကောင်းမှုနဲ့အနာဂတ်တစ်ခုကိုပြည်သူတွေရဲ့စွမ်းအားနဲ့တည်ဆောက်နိုင်ခဲ့တာဖြစ်ပါတယ်လို့အလေးနဲ့ထားပြောဆိုသွားခဲ့ပါတယ်
။ Their determination and the strength of their vision.To see what can be unburdened.
အဘူဒီနီယာကိုရောက်လာတာဟာတချိန်ကအမျိုးသမီးတွေရဲ့ရုန်းကန်လှူရှာမှုသူတို့ရဲ့စိတ်သက်ခိုင်မာမှုနဲ့အမြင်ကျယ်မှုတွေကြောင့်သာဖြစ်ပြီးဒီအမျိုးသမီးတွေကပခုံးထမ်းတင်ပေးခဲ့လို့သာသူကုလိုချင်းနေမျိုးကိုရောက်လာတာပါလို့တယ်လီဝဲပြည်နယ်ဝယ်မင်တန်မြို့မှာရှင်းပါတဲ့အောင်မွဲခံနေကွန်မှာပြောသွားခဲ့တာပါအမျိုးသမီးတွေကုလိုကောင်းဆောင်မှုနေရာကိုရဖို့အတွက်ကတော့နှစ်ပေါင်းများစွာပေးဆက်ရုန်းကန်ခဲ့ကြတာဖြစ်တယ်လို့ပေါမောက်ကဒေါ်မီနီဝင်းဘကပြောပါတယ
်ဒီအမေရိကန်အမျိုးသမီးတွေဒီမဲပေးခွင့်ရတာကအနှစ်တရာအဲ့ဒီမဖြစ်ခင်မှာဒီမဲပေးနိုင်ခွင့်အခွင့်အရေးရအောင်အတွက်ကိုဒီအမျိုးသမီးတွေလိုအပ်ရတာ85နှစ်သူတို့အဲ့လိုမျိုးဇွဲရှိပြီးတော့တိုက်လာတော့မှနောက်1939မှာပထမဆုံးသူတို့မဲပေးနိုင်မှုအတွက်ကိုသူတို့လောကိုတင်လို့ရတယ်အဲ့ဒီကနေ1920မှာစပြီးတော့သူတို့ဒီဥစ္စာမဲပေးပိုင်ခွင့်ရရှိလာတယ်Kamala Harris, Vice President, ဖြစ်သွားနိုင်တဲ့ဥစ္စာကသူတို့လှုပ်ထားပေးလို့เนาะအနှစ်တရာလောက်တုန်းကအနှစ်195အနှစ်ကျုံတော့သူတို့လှုပ်ထားပေးလို့
တချိန်လုံးကတော့မျိုးသမီးတွေဟာအခုလိုနိုင်ငံရဲ့အမြင့်ဆုံးနေရာမပြောနဲ့မဲသေးခွင့်တောင်တန်းလို့ရခဲ့ကြတာမဟုတ်ပါဘူးဒီကနေ့တိုးတက်တဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ဖို့ဆိုတာမှာအမေရိကန်ပြည်တော်စုကလည်းအစစ်စစ်တိုးတက်မှုတွေရအောင်ဖြတ်တန်းခဲ့ရတာဖြစ်ပြီးအခုထိလည်းပုံမကောင်းမှုအောင်ကြိုးပမ်းနေရဆဲပါပဲလို့တော်မီမီဝင်းဘတ်ကပြောပါတယ်
American democracy ကအလုံး perfect မဟုတ်ဘူးအဲ့ဒီဥစ္စာကအမြဲတမ်းနေ့တိုင်းနေ့တိုင်းဒီလူတို့ကစူးစားပြီးတော့အဲ့ဒီဥစ္စာရအောင်လှမ်းနေရတယ်အဲ့ဒီဥစ္စာဘယ်တော့မှပြီးမှာမဟုတ်ဘူး democracy က process it's a process နော်အဲ့လိုတစ်လှိုင်းနဲ့သွားရင်းနဲ့ပို့ပြီးတော့ကောင်းလာမယ်ဒါမဲ့လည်းအဲ့လိုရလည်းအမြဲတမ်းပြောင်းနေတယ်နော်ပုံမကောင်းတော့တနည်းနဲ့တနည်းပုံမကောင်းတော့ဒီဆက်နဲ့တစ်ဆက်ပေါ့နော် generation တစ်ခုနဲ့ generation တစ်ခုပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လိုအပ်တယ်အဲကြောင့်မလို့လေသူတို့ပြောသွားတာ American တွေတူတကွလာပြီးတော့လှုပ်လိုက်လို့ democracy ဆိုတာရဲ့ဒီမှာလူနေနေတာမဟုတ်ဘူးတဲ့လူတွေတည်ဆောက်တဲ့ဥစ္စာအဲ့ဒီကလူတွေပါဝင်တော့မှဒီ democracy ဆိုတဲ့ဥစ္စာကတဲ့ခံနိုင်မှာမှဖြစ်တာတဲ့ဒီရဲ့
လူပြူမျိုးသားတွေကြီးစိုးရဲ့ Washington နိုင်ငံရေးမှာလူမင်းနဲ့တောင်အာရှနယ်ပေါ်အမျိုးသမီးတယောက်အမြင့်ဆုံးအုပ်ချုပ်ရေးရာထူးနေရာတစ်ခုကိုရောက်လာတာကတော့တကယ့်ကိုထူးခြားတဲ့အမိုင်းမတိုင်တစ်ခုဖြစ်နေတာပါဒီအမိုင်းမတိုင်ကိုသူနဲ့စတာဆိုပေမဲ့သူနဲ့မဆုံးစေရပါဘူးလို့ Kamala Harris ကပြောပါတယ
် While I may be the first woman in this office I will not be the last
သူကအမေရိကန်ဒုသမ္မတအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ဝင်ရသူသာဖြစ်နေနောက်ဆုံးဆိုတော့ဖြစ်မှာမဟုတ်ပါဘူးလို့ကမလာဟဲရစ်ကပြောသွားတာပါ။ဒါပြင်ဒီကနေ့ဒီအောင်ပွဲအခြေအနေကိုစောင့်ကြည့်နေကြတဲ့မင်းကလေးငယ်တွေအားလုံးဒီတိုင်းမြန်မာပြည်လိုဖြစ်နိုင်တဲ့ဆိုတာကိုမြင်တွေ့ခဲ့ကြရပါပြီ။ရည်ရချက်အပြည့်ထားပြီးတော့ခိုင်မာတဲ့ယုံကြည်ချက်နဲ့သာစူးစမ်းအားထုတ်ကြပါ။ပြည်သူ့မှအချင်းမထားတဲ့နေရာတစ်ခုကိုရလာပါလိမ့်မယ်လို့လည်းကမလာဟဲရစ်ကနောက်လာနောက်သားမျိုးဆက်တွေကိုအားပေးစကားပြောကြားသွားခဲ့ပါတယ်။သူပြောသလိုပါပဲ။ဘယ်သူမှစူးစမ်းအားထုတ်မယ်ဆိုရင်တော့ကျိုးစားမှုရဲ့အကျိုးရလဒ်ကိုခံစားကြရသင်ရပါဒါကြောင့်ခံလာတဲ့ယုံကြည်ချက်ထားပြီးကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်အောင်ရှောက်လန်းနိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းစာအမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ဒီမှာဆင်ပြေပါရှင်